ဖန်စီထိမ့်သိမ်းခံထားရတဲ့သတင်းသမားတဦးဖြစ်တဲ့ဦးစီသူအောင်မြင့်ပေါ်ဆွေးကြတင်ထားတဲ့အမှု၃ခုကိုနောက်သတင်းပတ်ရုံးချင်းနေကြရဲ့စတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်။လောလောဆယ်ဦးစီသူအောင်မြင့်ပါဝင်အစိမ့်ထောင်ထဲမှာဖန်စီခံထားသူတို့ကျမရေးစောင့်ရှောက်မှုရဖို့အခက်အခဲဖြစ်နေတယ်လို့သူရှင်ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ရင်းမြပါပိုင်းရဲ့တင်တိုင်းဆောင်ပါရှင်တို့ဖြစ်သူဦးစီသူအောင်မြင့်ကိုအရှိပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးအကဲပြောင်းပြုလုပ်မှုရာဇဝတ်ကြီးဥပဒေပုံမှာ124ကာဒီနဲ့ဆွဲချက်တင်ထားသလိုပဇွန်တောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတက်မတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှား905ကာဒီနဲ့အတီးတီးဆွဲချက်တင်ထားပါတယ်။ဒါကြောင့်သူဟာစုစုပေါင်းအမှု3ခုအတွက်ဆွဲချက်တင်ခံထားရတာပါပုံမှန်124ကာဒီအမှုအတွက်ဦးစီသူအောင်မြင့်ဘက်ကပြန်ခေါ်တက်တဲ့တွေကိုခေါ်ယူစစ်ဆေးမှုမနေ့ဗုဒ္ဓဘူးနေ့ကစစ်ဆေးပြီးသွားပြီဖြစ်လို့နောက်တစ်ခေါက်ရုံချင်းကြရင်စွဲချက်တင်ထားတဲ့အမှုကိုစတင်ကြာနာစစ်ဆေးမယ်လို့သူရှင်ကြီးကပြောပါတယ်
။အခုဒီနေ့ဆိုရင်တော့သူကဒီအစ်ပိုင်းခရိုင်ပေါ့နော်။ခရိုင်24ကာဒီတော့ကိုမတော်ကဒီရီကော့ပြန်ခေါ်ထားတာပေါ့နော်။ဒီကော့ကကျတော့ဒီမိပညာပေါ့နော်။ဒီနေ့ကဆိုင်ရာကိုစွန့်ကျင်သူအများကြီးပဲ။မသူ့ကိုပြန်ဆောင်လာပြီးဒီနေ့ကြည့်ဆက်လိုက်။ဆက်ပြီးရုံးချင်းရတော့အပုံမှန်တန်းထုံးတာတယ်ပုံစံလေးပေါ့နော်။နောက်တစ်ပတ်နှစ်ပတ်ပြန်ဆောင်လာပါတော့နော်။ဒီနေ့ရုံးချင်းဆိုလို့ရှိရင်နောက်ဆက်ချင်းကြရင်တော့ဆက်ရအောင်ဆက်ဖြစ်ပေါ့နော်။နောက်တစ်ထိပ်ကြအောင်။ဒါဝဟန်းရောကမနေ့ပြန်ရှိနေ။ဒါပုဇနာရောကတပတ်ခါပဲတိုက်ကြပြီပေါ့နော်။သူကကြတော့အဲ့ဒီဝဟန်းနဲ့ပုဇနာကကြတော့ဆက်ရအောင်ဆက်နေပြီပေါ့နော်။ဆက်ရအောင်ဆက်တယ်အနေနဲ့အစ်ကိုနေတော့ဆိုတော့တခြားတော့တကယ်ကြည့်လို့မရှိဘူးနော်။ကျွန်တော်တခြားလုံးနေရတော့စစ်နေတယ်၊ဆရာကိုစစ်နေတာမကြည့်သေးဘူးနော်။စစ်နေတဲ့ဆရာပဲရှိသေးတာပေါ့။ဟိုအစ်ကမှာပဲရှိသေးတာပေါ့နော်။ဆရာကသူကသူ့ရဲ့ဆိုတာစစ်စစ်ကြတာများတဲ့ခါကျတော့ဟိုကိုပြန်ပြန်ရဲ့ကျုံးပြန်ခိုင်းတာပေါ့ပေါ့နော်။ဘုံညာခဲ့တဲ့ဘာလို့ကိုစစ်တာတည့်ရဆုံးနဲ့မပြီးတော့လေ
။ဦးစုသူအောင်မြင်တဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုန်းရိတ်မောအိယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးသွားတာပါလောလောဆယ်အင်းစိန်အကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီသူအောင်မြင့်ဟာကျန်းမာရေးဆောင်ရှောက်မှုလိုအပ်နေပေမဲ့လိုအပ်တဲ့ဆေးရဖို့တော့အခက်အခဲဖြစ်နေတယ်လို့သူရှင်ကြီးကပြောပါတယ်
။အော်သူတို့ဟိုဆရာကြီးတို့ကလည်းသူရှင်ရလဲဆိုင်တော့8ကျော်သားဆိုတော့ဒီလိုမှအဲရတာသူဒီဝမ်းလာနေပြက်ပါကြောင်းပြတော့အမလို့ရှင်းအောင်ဆိုအဲ့လိုဒီဒီကိစ္စလာနေတယ်အမလို့ရှင်းတိုင်လာတာပေါ့နော်အခုဒီမှာကပြောမယ်ဆိုရင်ဆရာမမဟုတ်ဘူးအားလုံးကတော့အဲ့လိုစစ်စစ်တမှုလာကြတယ်နည်းနည်းအကုန်လုံးကခက်ခဲရှိတယ်ဆိုပြီးတော့အမလို့ရှင်းကြရတာပေါ့နော်တချို့သေးတယ်ဆိုရင်အိဆိုင်ရအုံရဲဟာမျိုးတွေပေးတယ်ပေါ့နော်ဆိုအတက်ခဲကြည့်ရဆရာခက်ခဲကြောက်ကြည့်ရဘယ်ပြန်နေတာတိတ်ပြီးတော့ဟိုဒီဒီကြမ်းနဲ့မရခိုင်းပေါ့နော်အဲ့ဒါတော့ဆရာမမဟုတ်အားလုံးကြီးပါပဲစစ်စစ်တမှုလာကြတော့လည်းလည်းဒီစစ်ပွားလို့မရဘူးအစ်စ်စစ်တို့သင်ကြရအောင်ရှင်သင်ကြရတဲ့ခါမှလည်းပဲမျိုးမင်းမဖြစ်ဘူးဆိုရမှလည်းပြန်ပြရတာပေါ့နော်စစ်စစ်သားမှုပိုင်းတော့ဟိုဒီစစ်ပွားလို့လည်းမရအောင်ပေါ့နော်တကယ်အမှန်နဲ့ဟိုတဲ့နဲ့သူ့ကိုအမြင်မပေးနိုင်ဘူးပြီးတော့အားလုံးကစိတ်ကိုလုံလောက်တဲ့စစ်စစ်သားမှုကြရတယ်လို့မှလည်းပြောလို့မရအောင်ပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတဆင်းဦးစီသူအောင်မြင့်ဟာတက်မတော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခတ်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အကြောင်းဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်လင်းထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတွေပဲဖြစ်ပြီးဖီရီကိုသတင်းဆောင်ပါရေးသားပေးဖို့လို့ဆိုရဲဆဆဲတဲ့နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုရလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအများဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်ဦးစီသူအောင်မြင့်နဲ့အတူဖမ်းဆီးခံခဲ့ရတဲ့ဒရင်သမမတ်ထထခိုင်ဟာလည်းပုံမှန်905ကာတီမတရားအတင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွင့်ရင်းဆောင်တက်တို့နဲ့တရားရင်ဆိုင်နေရပါတယ်လလောဆယ်ဖန်စီခံထားရတဲ့သတင်းသမားတွေကအလွတ်တန်းသတင်းတောင်းကိုဆိုးရာသာထုံးကိုလည်းအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေပုံမှား52ကာဒီနဲ့တရားဆွဲလိုက်တယ်လို့သူနဲ့နှီးဆက်သူတူကပြောပါတယ်
။နောက်ပါအဖြစ်နောက်တနေ့ပေါ့နောက်တနေ့သူ့ပါဝါယူပြီးတော့ဟိုကျန်တဲ့ကိစ္စတွေကိုသူမိသားစုဝင်တွေကိုအကြောင်းကြားမယ်လို့ပြောတယ်ခင်ဗျာ။လလောဆယ်တော့ပါဝါလည်းမရသေးဘူးဘာမှမရသေးဘူးခင်ဗျာ။52ကာဒီနဲ့ဆွဲရတယ်ခင်ဗျာ။ဟုတ်တယ်ခင်ဗျာ။ဟုတ်ကဲ့မိသားစုဝင်တယောက်အနေနဲ့တော့ဗျာဟိုပါပေါ့အနေနဲ့ဟိုပါဆန်ကားတာပေါ့ဆန်ကားတယ်ဆိုတော့ကိုကြီးပထမတစ်ခေါက်မိနစ်ကလည်း ဟိုငါကာကြီးနဲ့ဆွဲခံပြီးတော့လေးတက်လောက်ကြာပြီးတော့သူနေခဲ့ရတယ်ဗျ။အခုကလည်းအကုန်လုံးဒီလူတွေအတွက်သူအနစ်နာခံသွားတယ်ဆိုတော့ကျွန်တော်ယုံကြည်တယ်ဗျ။လောလောဆယ်တော့ဟိုမိသားစုဝင်တယောက်နေတော့ဝမ်းနေတာပေါ့သူဖားခံလိုက်ရောမိဘတွေစိတ်ဆင်းရတော့အဲ့ဒါတခုရှိပါတယ်ဗျ။ဟုတ်ကဲ့ပါဗျ။
အလုတ်တန်းတရင်တောင်းကိုစိုးရွာသားထွန်းဟာ2021ခုနှစ်မတ်လကဆရာနာသိမ့်မှုစက်ကျင်ဆန္ဒပြပွဲကိုတရင်ယူနေစဉ်ဖမ်းဆီးခံခဲ့ရပြီး905ကာဒီနဲ့တရားစွဲခံခဲ့ရတာပါ။ရပ်ပေါင်း122ရက်ကြာထိန်းသိမ်းခံခဲ့ရပြီး2021ခုနှစ်ဇွန်လ30ရက်မှာတော့လူငယ်တက္ကသိုလ်ကနေပြန်လွတ်မြောက်လာပါတယ်။ဒါပေမဲ့သူရဲ့လက်ကင်ဖုန်းထဲမှာအင်းစိန်ထောင်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရှာဖွေတွေ့ရှိရလို့ဆိုပြီးဘကိုးတိုင်းသားရဝရီခရိုင်30မြို့မှာ2022ခုနှစ်မတ်လကပြန်လည်အဖမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကစပြီးဒီနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့တရင်သမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လွတ်ခဲ့ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့တရင်သမားပေါင်း80ဝန်းကျင်ရှိပါတယ်။တရင်သမားတွေအများဆုံးတရားစွဲခံထားရတာကတက်မတော်ကိုအကြီးအကျယ်ပြက်စီမှုဥပဒေပုံမှား905ကာဒီနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှားအပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအတင်းဆက်သွယ်တဲ့ဥပဒေပုံမှားနိုင်ငံတော်အကြီးအကျယ်ပြောင်းပြုလုပ်မှုတွေနဲ့ပါတရားစွဲဆိုရတွေလှုပ်လာခဲ့တာပါရှင်။